ကုန်ကြီးတို့စာပေစစ်ဆေးရေးဌာနကမစစ်စစ်တော့ဖို့ဒီမနက်ကစပြီးတော့မူဝါဒချမှတ်ထားတယ်လို့သိရပါတယ်။အဲနောက်ဆုံးအခြေအနေချင်းပြပါလားခင်ဗျာ။ဘယ်လိုတွေများဆက်လုပ်သွားဖို့ရှိပါလဲဆိုတာ
။ကျွန်တော်တို့ဒီစာပေစစ်မူဝါဒတွေပြောင်းလဲခဲ့တာတော့ပြီးခဲ့တဲ့2021ခုနှစ်ဇွန်လစပြီးကျွန်တော်တို့ပြောင်းလဲတာပေါ့။ဒီမှာပထမအဆင့်၊ဒုတိယအဆင့်၊တတိယအဆင့်၊ဒုတိယအဆင့်အခုဒီနေ့လောက်တာတော့ကျွန်တော်ပြန်ဆမအဆင့်ပေါ့။ဆိုတော့အဆင့်တွေပြောင်းလဲခဲ့တယ်။ကျွန်တော်ဘာသာရေးဆယ်ခုတစ်ခုချင်းပေးခဲ့တာပေါ့လေ။ပထမအဆင့်မှာကျွန်တော်5ခုပေးခဲ့တယ်။ဒုတိယအဆင့်မှာတစ်ခုပေါ့တတိယအဆင့်မှာတစ်ခုနောက်တစ်ခါစတုတ္ထအဆင့်မှာဝတ္ထုလေးပေါ့နော်နောက်ဆုံးအဆင့်မှာတော့နိုင်ငံရေးနဲ့ဘာသာရေးဆိုင်ရာလေးကျွန်တော်တို့ပေးလိုက်တာဖြစ်ပါတယ်အခုဒါဆိုရင်နိုင်ငံတွင်းမှာထုတ်တဲ့ထုတ်ဝေစာအားလုံးကကြိုတင်စီစစ်မှုခံယူရတာမရှိတော့ဘူးပေါ့အားလုံးကျွန်တော်တို့လွတ်လပ်စွာထုတ်ပြီးမှသာဆောင်ရွက်တဲ့အဆင့်ရောက်သွားပြီပေါ့ခင်ဗျအဲ့လိုလွတ်လပ်စွာထုတ်ပြီးမှဆောင်ရွက်တဲ့အဆင့်ဆိုတဲ့နေရာမှာထုတ်ပြီးမှတင်တဲ့ပုံစံတော့ကျွန်တော်ရှိပါတယ်
ရှိသမျှစာနယ်ဇင်းနဲ့အကုန်လုံးထုတ်တဲ့အဆင့်ကိုရောက်သွားပြီဆိုတော့ထုတ်တယ်တွေကိုပေါ့လေဘုံမျိုးစာပစ္စည်းတွေနဲ့ဗားရီများဆက်လုပ်ရှိပါလေခင်ဗျ
ထုတ်ပြီးတင်တယ်ဆိုတဲ့သဘောကလေကျွန်တော်တို့ဒီစာပစ္စည်းနဲ့ပတ်သက်တဲ့လုပ်ငန်းတစ်ခုအနေနဲ့ကဒီထုတ်ဝေစာတွေကိုမှတ်ပုံတင်တဲ့စနစ်ရှိပါတယ်အဲ့တော့နိုင်ငံတွင်းမှာနေ့စဉ်ထွက်နေတဲ့ဂျာနယ်တွေရှိမယ်မဂ္ဂဇင်းတွေရှိမယ်ထူထူစာအုပ်စာတောင်ရှိမယ်စာသမီးဒီစာအုပ်စာတောင်အားလုံးကိုကျွန်တော်တို့ကမှတ်ပုံတင်တဲ့စနစ်အနေနဲ့ကျွန်တော်တို့ကလာသမျှစာအုပ်တွေအားလုံးမှတ်ပုံတင်မယ်ပြီးရင်သက်ဆိုင်ရာကျွန်တော်တို့ခုနကပြောတဲ့ National Library တို့ National Archive ကစသဖြင့်ဒါတွေကိုသက်ဆိုင်ရာရိုးနေကိုကျွန်တော်တို့ပို့ပေးတယ်ဒါဝင်ကျွန်တော်တို့ဆက်ပြီးစောင့်ရမှာဖြစ်ပါတယ်
ထုတ်တင်တွေကိုကြတော့အကုန်လုံးအရင်တော့လိုမျိုးပေါ့လေ service တွေရဆောင်ရွက်ခဲ့တယ်လိုမျိုးစီကံပိုင်းအရာပေါ့ထိန်းချုပ်တာတို့အရေးယူပေးပေးတာတို့ရှိအောင်မလားခင်ဗျ
ထုတ်တင်နေမှာကတော့ကျွန်တော်တို့ကစီကံပိုင်းအရာဆိုတာကအခုကျွန်တော်တို့1962ခုနှစ်ဥပဒေမှာပို့ပဲကြံတာကဒီ62ခုနှစ်ဥပဒေရဲ့နှစ်ကဘာလဲဆိုလို့ရှိရင်ပုံနှိပ်သူထုတ်ဝေသူကိုမှတ်ပုံတင်ရတဲ့စနစ်ပါတကယ်တမ်းဒါကိုပဲအဓိကထားတယ်။နောင်ကြတော့မှသာနှစ်နှစ်လောက်ကြာတဲ့အချိန်1964ခုနှစ်လောက်ကြာမှသာဖြင့်စီစစ်ချင်းဆိုတဲ့ဟာလေးညွှန်ကြားချက်တစ်ခုချင်းလာတာပေါ့။ဆိုတော့အဲ့ဒီညွှန်ကြားချက်တွေကကျွန်တော်တို့အခုအားလုံးလို့ပယ်ဖြတ်လိုက်ပြီ။ဆိုတော့စီစစ်တဲ့ပုံစံလေးနဲ့သွားမယ်ညွှန်ကြားချက်ကတော့မရှိတော့တဲ့အတွက်ကြောင့်ညွှန်ကြားချက်ကအမှားစာအုပ်ပေါ့လေမရှိတော့တဲ့အတွက်ကြောင့်တကယ်တော့ဒီပုံမှာစီစစ်ဖို့ဆိုတဲ့ကိစ္စကတော့မရှိတော့ဘူးလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ
်။စာပေစီစစ်ချင်းဆိုတာမရှိတော့တဲ့နောက်မှာပေါ့လေ။အားနည်းချက်တွေအားသာချက်တွေနောက်တစ်ခုကစိုးရိမ်မှုတွေဘုံမှုတို့ကောင်းတဲ့မှာဗားရီများရှိပါလေခင်ဗျာ
။အားသာချက်တွေကတော့အများကြီးပေါ့နော်။ကျွန်တော်မြင်တာကတော့ကျွန်တော်တို့ဒီစီစစ်ရေးရှိခဲ့တဲ့အတွက်ကြောင့်ဟလာဂျာနေတွေပေါ့နော်။အထူးသဖြင့်တော့ဂျာနေတွေပဲကျွန်တော်ကပြောနေတာလေ။ဂျာနေကတော့ကျွန်တော်နဲ့ဒါနှိမ့်ဆက်ဒီကအမေးတွေ့ခဲ့တဲ့ပုံစံတွေလည်းဖြစ်လို့ပါ။ဂျာနေရဲ့အထူးတွေထုတ်ဝေသူတွေဆိုလည်းအများကြီးရှိပါတယ်။တပေါ်တော့လုံခဲခံခဲ့ကြတဲ့ပုံစံတွေပေါ့နော်။အဲ့တော့ဂျာနေတွေမှာတော့အများကြီးပို့တော့ကျွန်တော်တို့အားသာချက်တွေကပို့ထွက်လာမယ်ဥပမာအဖြစ် creative thinking နဲ့လောက်ရမယ့်ကိစ္စတွေပေါ့လေးယောက်တို့တဘောကအစဉ်ပြင်းတော့ဒါတွေကတော်တော်ကိုသူတို့ပို့ပြီးလုပ်နိုင်မယ်လို့ကျွန်တော်ယူဆတယ်။တချို့သောအကြောင်းအရာတွေမှာလည်းစီစီချင်းကကျွန်တော်တို့ရဲ့ဌာနမှာကျွန်တော်တို့အပါအဝင်ပေါ့ဒီခါလေးမှာကျွန်တော်တို့လည်းစိုးရိမ်ပြီးတော့ဒီခါလေးကျွန်တော်တို့ကဖြုတ်တာလေးတွေပြင်တာလေးတွေရှိပါတယ်။ဒါမျိုးလေးတွေကလည်းတကယ်ကြတော့ဒီခါလေးမလို့ဖိုင်းတဲ့ကျွန်တော်တို့မှားမိမှုတွေလည်းဖြစ်နိုင်ပါတယ်။ဒါမျိုးတွေကအစလုတ်ကင်းလာတာတွေအများကြီးရှိမယ်။အဲနောက်တစ်ခါကျတော့ရင်သတင်းတွေကတပတ်လောက်ကြိုတင်ရတော့ဒီဟာတွေကသတင်းတွေကပုတ်တယ်တိုးတယ်စသဖြင့်လူတွေဖြစ်တာတွေလည်းရှိတယ်။အဲတော့ဒါမျိုးတွေကလည်းအခုဆိုရင်တော့မိမိအထင်မိပါမိမှန်းဆပြီးလုပ်နေမှာဖြစ်တဲ့ကြောင်ဒါကလည်းလက်ဆက်တဲ့သတင်းတွေဖြစ်လာမယ်။အဲတော့ဒါတွေကတော့အများကြီးအသက်ကြီးရှိမယ်
။မကြသေးခင်ကပိတ်ခတ်ထားတဲ့ The Boys Weekly ရဲ့ In One Channel ကိုသတင်းနှစ်ပတ်လောက်ကြာမှပြန်ထုတ်ဝေခွင့်ပြုလိုက်တာဟာတချို့ကသုံးသက်တာပေါ့လေ။နိုင်ငံတော်သမ္မတရုံးရဲ့ညွှန်ကြားချက်ကြောင့်ဒါထုတ်ဝေခွင့်ရတယ်။တချို့ကသုံးသက်တာလည်းစာနေတဲ့သမားတွေစုပြီးဆန္ဒပြတဲ့အတွက်ထုတ်ဝေခွင့်ရတယ်ဆိုပြီးသုံးသက်တာရှိတယ်။ဘယ်ရမှန်းမှလဲခင်ဗျ
။ကျွန်တော်ကတော့အဓိကပြောချင်တာဟိုစကလေးကကျွန်တော်တို့ဒီရေးယူဆောင်ရွက်မှုအတွက်ကိုကျွန်တော်တို့ဝန်ကြီးဌာနကနေအစဉ်အဆက်ကျွန်တော်တင်ပြပြီးဆောင်ရွက်ခဲ့တဲ့ကိစ္စဖြစ်ပါတယ်။အဲ့တော့စကလေးကလည်းကျွန်တော်တို့ထုတ်ဝေခွင့်ရရဆိုင်မယ်လို့ပဲကျွန်တော်ကပြောတာပါ။အဲ့တော့ဒီနောက်ပိုင်းမှာတော့အမျိုးမျိုးပေါ့လေပြောတာတွေရှိတယ်။ဟာရဲ့အတန်းတန်းဖြီးပိတ်ပင်နေရို့အာရှေ့မှာကျွန်တော်တို့ဟိုတစားဝါလဲရှစ်ပတ်ထိပိတ်ထားတော့ကြတော့ဟာဒါမျိုးဖြစ်လာမလားဆိုတဲ့အမျိုးမျိုးသောဆွဆွဲမှုတွေဖြစ်လာတာပေါ့နော်။တကယ်ကတော့စကလေးကဒါဒီရဲ့တဲ့ဘက်ကအားဖြင့်နှစ်ပတ်ပဲပိတ်ဖို့လဲရွယ်ထားပြီးသားဆိုတာတော့ကျွန်တော်တို့သိရပါတယ်။အဲကြောင့်လည်းကျွန်တော်တို့ကရွယ်ထားတဲ့အတိုင်းလှုပ်ထားတဲ့အတိုင်းလေကိုချက်ချင်းကျွန်တော်တို့ထုတ်ပြန်ခဲ့တာဖြစ်ပါတယ
်။နောက်လာမဲ့ဒီ9နှစ်တာကာလပေါ့ဘုံမျိုးမြန်မာနိုင်ငံစပ်ပြီးလွတ်လပ်ခွင့်အနာဂတ်အလားလာတယ်ဘုံဘယ်လိုများတုံ့ပြန်ပါလေခင်ဗျာ
ကျွန်တော်အမြင်ကတော့ပေါ့လေဒါကျွန်တော်တော့ဟိုအမြင်နဲ့ခုဒီစာပေလောကရောပရင့်မီဒီယာပုံစံမှာရောကျွန်တော်တော့နည်းနည်းအကောင်းမြင်တာတွေလည်းများပါတယ်ကျွန်တော်မြင်တာကတော့နောက်အပြုသဘောသဘောမျိုးနဲ့လည်းကျွန်တော်တွေးပါတယ်အဲ့တော့ကျွန်တော်အမြင်ကတော့ရှေ့လျှောက်တော့ပို့ပြီးတော့ပဲကောင်းမှုရှိတယ်လို့ယူဆပါတယ်သဘောကတော့ဒါပေမဲ့လည်း journalist တွေကသူတို့ code of ethics ကိုလွတ်လပ်မှတော့လွတ်လပ်မစင်ကြုံကြောက်ဒါတွေတော့သူတို့ထိန်းနိုင်ဖို့လိုတာပေါ့တစ်ဖက်ကတော့ဒီလိုမျိုးစီစစ်ချင်းလုပ်ငန်းတွေမရှိတော့ဘူးနောက်တစ်ခါဥပဒေပေါ်လာမယ်ဆိုရင်ပို့ပြီးတော့ထင်သာမြင်သာဖြစ်လာမယ်ပို့ပြီးတော့ပွင့်လင်းလာမယ် journalist တွေအတွက် protection မျိုးတွေပါလည်းပါလာမယ်ဆိုရင်တော့ဒါကနှစ်ဖက်ဒ ဒါဆိုတာဖြစ်လာမယ်ဖြစ်လာရင်ကျွန်တော်တို့ဒီ print media ရဲ့အချိန်ဘုံပေါ့နော်ဒါပို့ပြီးတော့ပဲမြန်မာလာမယ်ဖွံ့ဖြိုးလာမယ်ကျွန်တော်တို့ democratic နိုင်ငံတစ်ခုအနေနဲ့တကယ်ပြည်ဝပြည်စုံနဲ့စုထမှန်းနိုင်ပြီးရှိတဲ့စာနယ်ဇင်းလောကမှာဖြစ်ထွန်းလာမယ်လို့ပဲကျွန်တော်တို့ယုံကြည်ပါတယ်
ကိုမှုဦးတက်စေကို RFA ကျေးဇူးများတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ